နှစ်နတ်တော်လာဇာတရနေ့ညနတ်တော်လာဇာ22ရက်နေ့ည7နာရီနဲ့9မိနစ်ချိန်မှာဆင်းရဲတို့တရားဝဲစားပါမယ်တရားဝဲတပင်ဆင်းရဲခြင်းပါရခြင်းရဲ့အကြောင်းကတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဩဝါဒခံယူပူဇော်ပွဲ38ကြိမ်မြောက်မြတ်ဗလဲဩဝါဒခံယူပူဇော်ပွဲအကြောင်းပြုပြီးတော့တရားပွဲသဘင်ဆင်ခြင်းပါကြဆရာတော်ဘုရားကြီးကျန်လွန်တော်မူတော်လည်းပဲဆရာတော်ဘုရားကြီးမိန့်ကြားခဲ့တဲ့ဩဝါဒတွေကိုအမြဲတစေမိမိတို့ရဲ့ဥထိတ်ထက်မှထားပြီးတော့လိုက်နာကြပြင်ကြံကြပွားများကြအထောက်ကြရတာဖြင့်သူတို့လည်းပွားတရားလည်းတို့တယ်လို့မလို့အမတန်ဝမ်းမြောက်စရာကောင်းတယ်ဒါကြောင့်မို့ပဲကျေးဇူးတော်ရှင်ဆရာတော်ဆရာကြီးကိုအမြဲတစေပူဇော်ရနေ့စဉ်နေ့တိုင်းပฏิပတ်ခြင်းလည်းပူဇော်ရဆရာတော်ဆရာကြီးရဲ့ကုန်ကြည်စုတော်တွေကိုသင်္ကြန်နှလုံးသွင်းခြင်းအားဖြင့်လည်းပူဇော်ရ။ဒါရင်မကလေးပဲနဲ့နေ့စဉ်နေ့တိုင်းဆရာတော်ဘုရားကြီးဓမ္မဩဝါဒခံယူတဲ့အချိန်အခါဆရာတော်ဘုရားကြီးကိုထုပူဇော်တဲ့အခါဆရာတော်ဘုရားကြီးတတ်တော်ထင်ရှားရှိစဉ်ကလေးကသတ်မှတ်ထားတဲ့အတိုင်းတစ်နှစ်တစ်ကြိမ်အထူးပူဇော်တဲ့အနေနဲ့ပူဇော်ကြရရတော်ဘုရားကြီးမိန့်ကြားထားတဲ့ဩဝါဒတွေကိုအဟောင်းအဟောင်းတွေကိုလည်းပဲနာယူမှတ်သားကြရအသေးအသေးလေးလည်းပဲနာယူမှတ်သားကြရအချို့ချို့သောပုဂ္ဂိုလ်တွေကဩဝါဒတရားတော်တွေကိုအားလုံးနာကြရတာမဟုတ်တော့မိမိတို့မနာကြရသေးတဲ့ဩဝါဒတွေကိုနာကြရတာဟာအသေးအသေးလေးပဲအဲဒါလို့ဩဝါဒတော်ကိုနာကြားပြီးတဲ့အခါမှာဆရာတော်ဘုရားကြီးရဲ့ဩဝါဒအတိုင်းစိတ်နေစိတ်ထားကအစပြုပြင်ပြောင်းလဲပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒတော်နဲ့အညီလိုက်နာကျင့်သုံးဖို့ကတော့အရေးတကြီးလိုအပ်တဲ့အချက်ပဲဩဝါဒခံယူပူဇော်ပွဲပြုလုပ်ကြပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒကတခြားမိမိတို့ရဲ့ကာယကံမှုဝစီကံမှုမနောကံမှုတွေကတစ်မျိုးဖြစ်နေရဲ့တော့ဆရာတော်ဘုရားကြီးကိုပူဇော်ရလည်းမရောက်ဘူးဩဝါဒခံယူရလည်းမရောက်ဒါကြောင့်မလို့ဆရာတော်ဘုရားကြီးရဲ့ဩဝါဒခံယူပြီးတော့ဆရာတော်ဘုရားကြီးကိုပူဇော်တယ်ဆိုရင်ဆရာတော်ဘုရားကြီးရဲ့မိန့်ကြားတဲ့ဩဝါဒတွေနဲ့အညီလိုက်နာကျင့်ကြံနိုင်အောင်တတ်နိုင်သမျှဘုန်းကြီးတို့တွေကကြိုးစားကြဖို့လိုကြဒီလိုမဟုတ်ရင်ဆရာတော်ဘုရားကြီးရဲ့ဩဝါဒကိုနာယူရလည်းမရောက်ပူဇော်ရလည်းမရောက်ဆရာတော်ဘုရားကြီးဟာအထူးသဖြင့်ဘုန်းကြီးနိနိကကနေပြီးတော့တိထားမိတယ်လို့ဆိုလို့ရှိရင်ဆရာတော်ဆရာကြီးမှာသီလ၊သမာဓိ၊ပညာ၊ဂုဏ်ကျေးဇူးတွေအပြင်လူမှုဆက်ဆံရေးနဲ့ပတ်သက်တဲ့မတိမ်မကောင်းတိတိမမဂုဏ်ကျေးဇူးတွေဒီဂုဏ်ကျေးဇူးတွေလည်းပဲအများကြီးရှိတာပဲသီလ၊သမာဓိ၊ပညာဂုဏ်ကတော့ရောပဲမလို့အများကြီးနေကြဒီနေရာမှာဘုန်းကြီးတခုသတိပြုမိတာကတော့မိမိတို့အားကျေးဇူးများတဲ့ကျေးဇူးတော်ရှင်ဆရာသမားများကိုဆရာသမားများရဲ့ဂုဏ်ကိုထုတ်ပေါ်တဲ့အခါမှာတတိတော်ဝါဒတွေကဆရာသမားများရဲ့ရှိတဲ့ဂုဏ်ကိုအပြည့်အစုံမထုတ်ပေါ်ဘဲနဲ့တင့်လျော်ယုံများထုတ်ပေါ်တာကကောင်းတယ်လို့ဘုန်းကြီးကယူဆ။ဘာကြောင့်လဲဆိုတော့ ဆရာသမားများရဲ့ဂုဏ်မှာအထူးသဖြင့်ကြီးပြီးတော့ဆရာရှင်ဆရာတော်ဘုရားကြီးရဲ့ဂုဏ်မှာအသက်သက်ကပဲရှိဆုံးပြီးရှိနေတော့အများသည့်ထင်ရှားနေတဲ့ဂုဏ်တော်ကြီးပြီးတော့တွေပဲဒါတွေဟာမိမိတို့ကထုတ်ပေါ်ပေးမှအများသိကြရတာမဟုတ်အများကသိနေကြတာသိနေကြတာပေါ်မှာကိုယ်ကထထုတ်ပေါ်လို့ရှိရင်တခါတရံကြတော့လောကချော်ရာရောက်တတ်တဲ့အခြေအနေဖြစ်ဖြစ်သွားတာအဲဒါကြောင့်မလို့ဤသို့ရှင်ဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးတော်ကိုထုတ်ပေါ်ကြီးညိုတော်လည်းပဲသတိထားပြီးထိမ့်နေသိမ့်နေထုတ်ပေါ်ရထုတ်ပေါ်ကြရမကြောင်လည်းလို့ဆိုတော့ဆရာတော်ဘုရားကြီးရဲ့စိတ်နေစိတ်ထားသီလသမာဓိပညာဂုဏ်ကိုမိမိကကမနေရလို့မသိရသေးတဲ့ပုံစံတွေကြတော့တမျိုးတမျိုးယူဆတတ်ကြအဲဒါလိုယူဆသွားလို့ရှိရင်ဒီပုံစံတွေမှာကုသိုလ်မဖြစ်တဲ့အကုသိုလ်များတတ်ဒါကြောင့်ရှိသလောက်မိမိတို့ကထုတ်ပေါ်နေစရာမလိုပါဘူးပြီးတော့ချင်းဆရာတော်ဘုရားကြီးရဲ့ဂုဏ်ဟာတိုင်းပြီးကြီးပြီးကဘာပြီးဖြစ်နေတော့သူများသိအောင်ကိုသတိတော်ကအရင်ခြားတွေကထုတ်ဖို့ကိုမလို့ထုတ်ဖို့ရင်ပေါ့သွားတယ်လို့ခေါင်းရည်ယူဆတယ်။ဒါကြောင့်ဒီလိုညဆရာတော်ဆရာကြီးကျန်လွန်တော်မူစဉ်ကခေါင်းကြီးအမေရိကန်ပြည်ဝါရှင်တန်မြို့မှာဝါဆိုးနေပါတယ်။ဝါဆိုးနေတော့အမေရိကန်အတန်းမြန်မာပိုင်းအစီအစဉ်ကဆရာတော်ဆရာကြီးနဲ့ပတ်သက်လို့အမေအဖေမင်းများကြောက်ထားလို့ပါတယ်ဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးများပြောပြပေးပါလို့ဒီလိုကြောက်ထားတယ်အဲ့ဒီခါတုန်းကဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးတွေရှိသလောက်ထုတ်ပေါ်ရင်ဘယ်အချိန်လောက်မလဲထုတ်ပေါ်လို့ပဲသိမလားလို့ဆိုတော့မသိဘူးဘာကြောင့်လဲလို့ဆိုတော့မိမိကကမကြည်ညိုရလို့မသိသေးတဲ့ပုဂ္ဂိုလ်ကတက်တဲ့ကြောညာတယ်လို့ဒီလိုယူဆပါတယ်အဲဒါကြောင့်ဘုန်းကြီးကသိပြီးဂုဏ်ကျေးဇူးတွေထုတ်ပေါ်ပြီးတော့မပြောတော့ဘုန်းကြီးပြောတာပဒါနာအဖြစ်အဒီခါတုန်းကနှစ်ချက်ပါပဲတစ်ချက်ကတော့ဆရာတော်ဘုရားကြီးဟာအင်မတန်တန်တိန်ဒရိယဂုဏ်နဲ့ပြည့်စုံတယ်တန်တိန်ဒရိယဆိုတာငြိမ်သက်ငြိမ်သက်တည်တည်တဲ့အိန္ဒြေနဲ့ပြည်သူမယ်လို့အဲ့ဒါလေးနည်းနည်းချက်ပြောပါတယ်နောက်တစ်ချက်ကတော့ဆရာတော်ဘုရားကြီးဟာဘယ်သူရဲ့အပြစ်ကိုမှပြောလို့ပြောတာမရှိဘူးသူတစ်ပါးကအပြစ်ပြောတာတောင်ဆရာတော်ဘုရားကြီးကဝင်ပြီးတော့ကာကွယ်ပေးတတ်သေးတယ်အဲ့ဒီအချက်ဟာတော့ဘုန်းကြီးစိတ်ထဲမှာစိုးရင်သူများအပြစ်မပြောပါဘူးဆိုပေမဲ့လို့ရံဖယံခါစကံတတ်မိရဲ့ပြောမိတတ်တဲ့သဘောရှိတယ်ဒါပေမဲ့လို့ကျေးဇူးတော်ရှင်ဆရာတော်ဆရာကြီးအဲ့ဒါလို့ဘယ်တော့ခါမှမိန်ကြားဘူးတာမရှိဘူးတစုံတစ်ယောက်ကတခြားတစုံတစ်ယောက်ရဲ့အပြစ်သဘောပြောမိတောင်းမှပဲဆရာတော်ဆရာကြီးကဝင်ပြီးတော့ကာကွယ်စကားမိန်ကြားတော်မူတတ်တယ်သို့တော်လည်းတရားတော်နဲ့ပတ်သက်လာလို့ရှိရနော်တရားအလွဲအမှားတွေဟောပြောရေးတာနေတာတွေ့ရပြီဆိုရင်တော့အဲ့ဒါကြတော့ဆရာတော်ဘုရားကြီးဟာလမ်းမှန်ရောက်အောင်ဒါဟာဒါကြောင့်ဒီလိုမှားတယ်ဒီလိုမှမှန်တယ်ဆိုတာတိတိကျကျတရားဟောတရားတော်အဘုဒ္ဓရကနဲ့ဒီလိုကျကျရှင်းလင်းပြီးတော့သူတော်ဘာအပြည့်ဒါပြတ်တတ်ပါတယ်ဒါကပြားလဲပြားရမှာလူရင်းကဘာကြောင့်လဲလို့ဆိုတော့သာသနာတော်ရဲ့အန္တရာယ်တရားတော်ရဲ့အန္တရာယ်ကာကွယ်ရမှာ။ဘုရားရှင်ရဲ့တတိသာတာဝကတို့ရဲ့တာဝန်ပဲ။အဲဒါကြောင့်မို့မားတာတွေ့လို့ရှိရင်တော့တရားတော်နဲ့ပတ်သက်လို့ဆွချော်တာတွေ့လို့ရှိရင်တော့ဆရာတော်ဘုရားကြီးလည်းပဲအခွင့်ကြုံကြုံတယ်လို့ဟောတဲ့အခါမှာလည်းပဲထည့်ဟောပေးတယ်ရေးတဲ့အခါမှာလည်းပဲထည့်ရေးပေးတယ်အဲ့ဒါလို့တရားတော်သာသနာတော်နဲ့မပတ်သက်ဘူးဆိုရင်တော့သူတော်ဘာအပြစ်ကိုဆရာတော်ဆရာကြီးတက်ခါမှာ ပြောလို့မရှိဘူးအဲ့ဒါဘုန်းကြီးအမြဲတတိပြုတယ်ဘုန်းကြီးကဆရာတော်ဘုရားကြီးရဲ့ကျမ်းစာတွေကိုသူကြီးတီးတုတ်တင်ပြုလို့ပေးရတဲ့ပေးရလို့လည်းဆရာတော်ဘုရားကြီးနဲ့မိမိသက်ကနေရတယ်နောက်ဒီပါသီထွက်တဲ့အခါမှာလည်းပဲဆရာတော်ဘုရားကြီးနဲ့မိမိသက်ကနေရအဲ့ဒီတော့ဒီအချက်ကိုတော့ဘုန်းကြီးကအများကြီးသတိပြုမိဆရာတော်ဘုရားကြီးဒီတစ်ပါးအပြည့်ပြောတဲ့အခါမှာအပြင်းထန်ဆုံးသုံးတဲ့စကားလုံးကသူဟာနေရာမကြသေးပါဘူးသူဟာမဟုတ်သေးပါဘူးသူဟာနေရာမကြသေးပါဘူးဒါတော့ပဲဒီလည်းမပို့အဲ့ဒီတစ်ချက်နောက်တစ်ချက်ကဆရာတော်ဘုရားကြီးဟာတရားဟောတော်မူရမှဖြစ်စေ၊စာရေးရမှဖြစ်စေ၊ဩဝါဒပေးရမှဖြစ်စေ။မနာလိုမှုဣဿတရားရဲ့အဖြစ်ကိုအမှန်တမ်းမြင်တော်မူတဲ့မြင်တဲ့အတွက်တတိသာဝကတွေသူများကြီးပွားချမ်းသာတာ၊ကောင်းစားတာ၊ရှင်ရှားကြောကြားတာ၊လူတွေလူတွေများတာကိုမနာလိုတဲ့စိတ်မရှိရဘူး။အမြဲတည်းသုံးပါဒါကြောင့်မလို့ခဏရှားရှားတောင်းမှစာရန်ကြီးရေးပြီးတော့သုံးမှထားတယ်မနာလိုကင်းဝန်တို့ချင်းလက်ငင်းချမ်းသာကြရမည်ဣဿာခေါ်ဆိုမနာလိုဖြစ်ကိုမဖြစ်ရအဲ့ဒါလည်းဘုန်းကြီးပြဋိဌာန်းမိတယ်ပန္လိခတုတ်တရားတော်တို့တကပညာတုတ်တရားတော်တို့မှာဆိုလို့ရှိရင်သူတပါးကြီးဝါချမ်းသာတာကောင်းစားတာမနာလိုတဲ့စိတ်ဟာအမတန်ဆိုးတဲ့စိတ်အဲ့ဒီသဘောမျိုးဆရာတော်ဘုရားကြီးမဲ့အမတန်ဆိုးတဲ့စိတ်တဲ့ကိုယ်လည်းပဲဘာမှစားရတောက်ရတာမဟုတ်ခင်းနဲ့တက်တက်သူတပါးမနာလိုတော့ကိုယ်မှစိတ်ဆင်းရဲတက်တက်ဖြစ်နေရတာပဲဒါကြောင့်မလို့ဒီမှာလည်းပဲသာသနာရိပ်တာတွေမှာလည်းပဲအများအမြင်မဲ့မနာလိုကျင့်ဝန်တို့ကျင့်လက်ငင်းချမ်းသာကြရမည်ဆိုတာဒါအရေးကြီးလွန်လွန်လို့ဆရာတော်ဘုရားကြီးဘလောက်ကြအောင်ရှင်ရှင်ရှားရှားကြီးဟောပြောတယ်သာသနာကြီးလည်းရေးထားတယ်ဒါကြောင့်ခွန်ကြီးတို့ဆရာတော်ဘုရားကြီးရဲ့အထုပ်ပတိကိုပခုတ်ကိုအရှင်ကြည်လာတာဒီလိုမလို့စာအုပ်ထုတ်ဝေတဲ့အခါကျတော့မဟာစီထေရဝုဒ္ဒန္တဝိလသိနေဆိုတဲ့စာအုပ်မှာနောက်ကျောဘက်ကအဲ့ဒီမှာလည်းပါတယ်မဟာမနာလိုကျင်းဝန်လိုကျင်းလက်ငင်းချမ်းသာကြရမည်အကြောပြည့်ရဲ့အလိုကြထည့်ထားတယ်အဲ့ဒီဩဝါဒလည်းပဲခေါင်းကြီးတို့တတွေကလက်တွေ့လိုက်နာဖို့လိုတယ်ဆရာတော်ဘုရားကြီးရဲ့ဩဝါဒတွေထပ်ခါတာကလည်းနာကြားနေရတယ်။မြင်နေရတယ်။မြင်နေရပါလျက်ကနဲ့ဘုန်းကြီးတို့တွေကဆရာတော်ဘုရားကြီးမကြိုက်တဲ့အဲ့ဒီမနာလိုတဲ့အိတ်တာစိတ်ထားကိုထားနေကြမယ်ဆိုရင်ဆရာတော်ဘုရားကြီးရဲ့တပည့်တော်ဝကမပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒကိုခံယူရမရောက်ဆရာတော်ဘုရားကြီးရဲ့ဆရာတော်ဘုရားကြီးကိုပူဇော်ရမရောက်ဒါကြောင့်ဘုန်းကြီးတို့တွေအဲ့ဒီအချက်ကတော့အမတန်ကိုသတိထားကြရကောင်းမနာလိုတဲ့အိတ်တာစိတ်ထားဆိုတော့ကိုယ်စိတ်ထဲဖြစ်ရင်ပဲအမတန်ကိုယုံညံ့လာပြီသူတော်ကကြီးပွားတာကောင်းစားတာချမ်းသာတာသူစီဥစ္စာပေါ်တာရုပ်ရည်ကြီးပကားရတင်းနဲ့လာတာလူကြီးလူချင်းပေါ်တာဘုန်းကြီးတာကြော်စောတာစသည်ဝမ်းမြောက်မှလူသားတယောက်အနေနဲ့ဝမ်းမြောက်မှုမုဒိတာဖြစ်ရမှာမဖြစ်သေးနဲ့အဲ့ဒါကိုကိုယ်နဲ့လည်းဘာမှမတက်ဆိုင်နေနဲ့မနာလိုတဲ့စိတ်တွေဖြစ်ပေါ်နေပြီဆိုအဲ့ဒီစိတ်ဖြစ်ပေါ်နေတဲ့အချိန်မှကိုစိတ်တကအတော့ကိုယုံညံ့နေကြတယ်။ဆရာတော်ဘုရားကြီးကဣဒ္ဓါဆိုတာတဲ့ကိုယ့်ရဲ့သားတာကိုမနာလိုတာပဲတဲ့ကိုယ့်ရဲ့သားတာကိုမနာလိုတာပဲဒီတော့မနာလိုတဲ့စိတ်ဖြစ်ကြတဲ့ကကိုယ့်စိတ်ကကိုယ်ကဝန်ခံမိလားဖြစ်သွားပြီငါဟာတူတဲ့အောက်ကြတဲ့သူဟာငါတဲ့မြင့်တယ်လို့ဝန်ခံမိလားဖြစ်သွားပြီအဲ့ဒီကလေးကကိုတော်တော်နှိမ့်ကြသွားပြီဒါအဲ့ဒါကြောင့်ပဲ သက္ကပညာတုတ်ဆရာတော်ဘုရားကြီးခေါ်ကြတော်မူစဉ်ကကာမဘုံသာလူနတ်များတို့ကောင်းစားတိဝဘေးရန်ပ၍အေးမြချမ်းသာနေလိုပါလေဣဒ္ဓာမိစေသူရှုပ်ပွေ၍ထင်ရည်မကြဆင်းရဲလှဆင်းရဲရ၏မူလဇိမေသူကြောင့်ဖြစ်သူကြောင့်ဖြစ်သောမုန်းချေတနာအာယုံများနှင့်အစိုက်ကြည့်သူပါဠိတော်အတိုင်းဆရာတော်ဘုရားကြီးဆောင်းမုတ်စီတော်မူတယ်ဒီမှတ်တောင်းမှခွန်ကြီးတို့အဲ့ဒီထေရဝုဒ္ဒန္တဝိလာတိကြီးထဲမှာသလုံးမှားတာလေးတွေပါနေသူ့မူရင်းကကာမဘုံသာလူနတ်များတို့ကောင်းစားချမ်းသာကောင်းစားပြီးဝဘေးရန်ပ၍အေးမြချမ်းသာနေလိုပါလေဒါဆရာတော်ဘုရားရဲ့မူရင်းအဲ့ဒီမှာထေရဝုဒ္ဒန္တဝိလာတိကြီးထဲမှာအေးမြချမ်းသာနေထိုင်ပါလေလို့လွဲပါနေအိဗယ်တမျိုးထွက်သွားတယ်။အင်းမြချမ်းသာမိလိုပါလဲ။အိတာမစ္စေသူရှုပ်ပွေ၍အိတာဆိုတဲ့မနာလိုတဲ့တရားမစ္စရိယဆိုတဲ့ဝန်တိုတဲ့တရားအဲ့ဒီတရားနှစ်ပါးရှုပ်ပွေတဲ့အတွေ့အတွက်ထင်ကြီးမကြဆင်းရဲရသည်။အဲ့ဒီမှာလည်းပဲထင်ကြီးမကြကိုသေရဝုဒ္ဒန္တဝိလာတိနည်းထဲမှာထင်ကြီးမကြသည်စလုံးမှန်တယ်အဲတက်တက်သာသီသမားပြင်လှုပ်လိုက်တာလားတော့မသိဘူးအတိတ်ကတော့အများကြီးချော်ထွက်သွားတယ်ထင်ကြီးမကြဘူးထင်ကြီးမကြဒီလိုမှားပါတယ်ထင်ကြီးမကြဆင်းရဲရသည်မူလစဉ်ဖြင့်သူကြောင့်ဖြစ်သောမုန်းချစ်တနာအာယုံများနှင့်လူလာတလီကြံစည်တရံချက်ရမှစွဲခြေတဲလွဲ၍ဒီတော့အဲ့လိုမနာလိုတဲ့အိတ်တဝန်တိုတဲ့မစ္စရိယတရားတွေဖြစ်တာဟာတဲ့ချက်အပ်သောအာယုံမုန်းအပ်သောအာယုံရဲ့လို့ကိုယ်ပြရလာလို့ဖြစ်လာတာပဲမုန်းအပ်သောအာယုံဒီဘဝချမ်းသာရင်မနာလိုစိတ်ဖြစ်ကြရောအစရှိသည်ဖြင့်တက္ကပညာတုတ်ဟောတဲ့အခါမှာပါတယ်ဒါကြောင့်ဘုန်းကြီးတို့တို့ဟာဆရာတော်ဘုရားကြီးမကြိုက်လွန်းတဲ့မနာလိုတဲ့ဒီအိတ်တာစိတ်ထားမဖြစ်ရအောင်အမြဲတစေစဉ်ရင်နှလုံးသွင်းခြင်းအချင်းဖြစ်စေစဉ်ရင်နှလုံးသွင်းခြင်းအချင်းရောဒီမှာပွားများခြင်းဖြင့်ရောပယ်ရှားဖို့လိုပါတယ်တချို့ဒီစိတ်ရဲ့ယုံညံ့တဲ့သဘောကိုနားမလည်တော့မိမိရဲ့အိတ်တာမနာလိုတဲ့စိတ်ထားကိုစိတ်ထဲနဲ့မထားရင်နှုတ်ကတောင်သူတပတ်တူအောင်ထုတ်ဖို့ကြရတဲ့စက်ပြာလွန်ကောင်းတာပဲတချို့ကနှုတ်ထုတ်ကထုတ်ပေါ်ရင်မကဘူးအလုံးနဲ့တောင်လှုပ်ပြလိုက်သေးတယ်မနာလိုတဲ့သဘောပြီးသားထင်ကြလာအောင်အဲ့ဒါမျိုးကြတော့ဣရိအချက်တရားမရှိဘူးတော့ဩတ္တပအကြောက်အလံတရားမရှိဘူးဣရိဩတ္တပမရှိဘူးဣရိဩတ္တပဆိုတာသူတော်ကောင်းတရားပဲဣရိဩတ္တပမရှိဘူးဆိုရင်သူတော်ကောင်းမဟုတ်ဘူးပေါ့ဒါဆရာတော်ဘုရားကြီးအမတန်မလိုလားတဲ့တရားဘုန်းကြီးတတိထားမိတာဒါဆရာတော်ဘုရားကြီးရဲ့တန်တိန်တရိယာကုံအမတန်ငြိမ်သက်တည်ကြီးတဲ့ဘုံရံသူတစ်ပါးအပြည့်ကိုဘယ်ခါမှမိတ်ကြတော့မှုတဲ့ဘုံရံကိလေသာတရားထဲမှာအယုံညာဆုံးတရားဖြစ်တဲ့အိတ်တာမနာလိုတဲ့တရားကိုဆရာတော်ဘုရားကြီးမလိုလားတဲ့ဘုံအဲ့ဒါဘုန်းကြီးအထူးတတိထားမိတဲ့အချက်တည်းအဲ့ဒါကြောင့်ဆရာတော်ဘုရားကြီးကိုတတိယအောင်မေ့ပူဇော်ပြီဆိုလို့ရှိရင်ဒီချက်တွေဘုန်းကြီးကောင်းနေမှာဝင်လာဆရာတော်မြတ်ကြီးတန်တိန်တရိယာကိုဘယ်လောက်ကြည့်ဆုံးကြလဲဆိုရင်အဲ့ဒီအခါမှာစစ်ပြီးသားဆရာတော်ဘုရားကြီးဟိုဘယ်သူမှမသိရသေးပါဘူးစိတ်ခွန်နဲ့မော်လမြိုင်မှတပါဘယ်သူမှမသိသေးဘူးမသိသေးဘူးအဲ့ဒီအချိန်မှာသခိုင်းသေးဒီလရိတ်တာကိစ္စတခုနဲ့ကြွလာတော့အခုသခိုင်းကယရဏပြီးမှဆရာတော်သူကလည်းသေဒီလကျောင်းမှာခြောင်မှာအဲ့ဒီမှာနေတော့ဆရာတော်ဘုရားကြီးနဲ့တွေ့ပြီးယရဏပြီးမှဆရာတော်ဆိုတာရှင်းရှင်းဘွန်းဘွန်းကြီးဟုတ်ဟုတ်တယ်လို့မဟုတ်မဟုတ်တယ်လို့အဲ့ဒါ တိတိလင်းလင်းပြောတတ်တဲ့ပုံစံဘယ်သူမှလည်းပဲထောက်လို့ညာလေးမရှိဘူးသူကအမင်းရှိတာအဲ့ဒီအချိန်မှာမဟာစီးဆရာတော်မဟုတ်သေးပါဘူးယဟန်ငယ်များရှိသေးတာပဲသူကဘယ်နဲ့ပြောလဲလို့ဆိုတော့မဟာစီးဆရာတော်ကိုတတိတော်ကြီးညိုတာအခုမှမဟုတ်ပါဘူးဒီဆရာတော်တရားမသိဆရာတော်ထာမတရားအမ်းထုတ်ဘူးပါဘူးအခုမှမဟုတ်ပါဘူးတဲ့အဲ့ဒီစစ်ပြီးသားသေဒီလကြွစဉ်ကလေးကမဟာစီးဆရာတော်ရဲ့တန်တိန်တရိယဂုံကိုတတိတော်အဲ့ဒီကလေးကဒီညိုးလာတာပါတဲ့အင်မတန်ငြိမ်သက်တည်တဲ့ဣန္ဒြေရှိတဲ့ဘုရားဒါကြောင့်ဘုန်းကြီးတို့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့ဩဝါဒခံယူကြတယ်ဆရာတော်ဘုရားကြီးကိုပူဇော်ကြတယ်ဆိုရင်ဆရာတော်ဘုရားကြီးရဲ့စိတ်နေစိတ်ထားဆရာတော်ဘုရားကြီးရဲ့အပြောအဆိုဆရာတော်ဘုရားကြီးရဲ့အနေထိုင်တတ်နိုင်မမြအတူယူပြီးတော့စိတ်ထားကြမယ်ပြောဆိုကြမယ်နေထိုင်ကြမယ်ဆိုလို့ရှိရင်အများကြီးအပြစ်ကင်းခြင်းနဲ့အပြစ်ကင်းတဲ့ပရိသုဒ္ဓမနောတမစာရပရိသုဒ္ဓဝစီတမစာရပရိသုဒ္ဓကာယတမစာရစင်ကြဲတဲ့ကိုယ်နှုတ်စိတ်တွေဖြစ်တဲ့အတွက်အကုသိုလ်အမှန်တန်နဲ့ပြီးကုသိုလ်အမှန်တန်များမှာပေါ့ဒါကြောင့်ဆရာတော်ဘုရားကြီးကိုကြည်ညိုတယ်ကြည်ညိုတယ်ဆိုပြီးတော့ဩဝါဒခံယူတဲ့ပွဲပူဇော်တဲ့ပွဲအဲ့ဒါလို့လုပ်ပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒကတခြားမိမိတို့ရဲ့စိတ်နဲ့စိတ်ထားကတခြားဆရာတော်ဘုရားကြီးရဲ့ဩဝါဒကတခြားမိမိတို့ရဲ့အပြောဆိုတွေကတခြားဆရာတော်ဘုရားကြီးရဲ့ဩဝါဒကတခြားမိမိတို့ရဲ့အပြုအမူတွေကတခြားဖြစ်နေမဲ့ဆိုရင်တော့ဆရာတော်ဘုရားကြီးရဲ့ဩဝါဒကိုခံယူရမရောက်ဆရာတော်ဘုရားကြီးကိုပူဇော်ရမရောက်ဘူးဆိုတာဘုန်းကြီးတို့တတွေ့ဆရာတော်ဘုရားကြီးရဲ့တတိတာဝကအလုံးအထူးတတိပြုဖို့အရေးကြီးတယ်လို့ဘုန်းကြီးကထင်ပါတယ်ဒါကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့ကုံပေါင်းများစွာတည်းကအနှင်းငင်မျှတော့တစိတ်တရေသာတော့ကုံကိုဘုန်းကြီးကဘုန်းကြီးစိတ်ထဲမကြခဏပေါ်လာတဲ့ကုံကိုထုတ်ဖို့ပြောပြလာဒါကအဲဒီလိုကုံကိုအမြဲတစေတတိယအောင်းမိပြီးအောင်းမိတဲ့အတိုင်းပဲဆရာတော်ဘုရားကြီးရဲ့ဩဝါဒနဲ့အညီပြည့်ညံနေထိုင်ရမယ်လို့နှလုံးသွင်းပြီးတော့ဆရာတော်ဘုရားကြီးကိုရှိခိုးပူဇော်တယ်ဆိုလို့ရှိရင်အမှန်တန်ကျူးမြတယ်ပေါ့ယံမာဓမ္မံဝိဇာနေယသမ္မာသမ္ဗုဒ္ဓဒေသိတံတက္ကိသံတံနမတေယတက္ကိဟုတ်တံဝပြမနောယံမာအကျဉ်ဆရာသမားထံမှဓမ္မံသူတော်ကောင်းတရားကိုဝါမဲ့ဖို့နိဗ္ဗာန်တရားကိုဝိဇာနေယသင်ယူကျင့်ကြံပွားများအထောက်ရသိရ၏ဆရာသမားသင်ပြီးလို့တတ်တယ်ဆရာသမားရဲ့ညွန်ကြားချက်ဖြင့်ညွန်ကြားချက်သုံးမဩဝါဒကိုလိုက်နာလို့မဟုတ်လို့ကုသိုလ်ပွားတယ်ဆရာသမားရဲ့ညွန်ကြားချက်တရားအတိုင်းလိုက်နာကျင့်ကြံပွားများအထောက်တယ်မတ်တဲ့ကျန်နေပွားများတယ်အထုတ်တယ်ဒါကြောင့်မယ်ဩဝါဒနာယူမှတ်သားပြီးသိရတာတွေရှိတယ်လိုက်နာကျင့်ကြံလို့မလို့အကျိုးများလို့သိရတာတွေရှိတယ်ဆရာသမားရှင်ကြားတဲ့တရားကိုပွားများအထုတ်လို့မို့မိမိတို့မှာဝိပဿနာဉာဏ်နေရင့်တန်ရတာတွေပါရမီကြီးဝိရိယရှိတဲ့ပုဂ္ဂိုလ်မှာမဉ္ဇဉ်ဘုံညာအထူးရရှိချမ်းသာကြတာတွေဒါတွေရှိတယ်ဒါကြောင့်ယံမာအကျဉ်ဆရာသမားထံမှဓမ္မံသူတော်ကောင်းတရားကိုဝါမဲ့ဖို့နိဗ္ဗာန်တရားကိုဝိဇာနေယတင်ယူမှတ်သားနာကြားခြင်းလိုက်နာကျင့်ကြံပွားများခြင်းအဖြစ်သိရ၏ယံမာဓမ္မံဝိဇာနေယသမ္မာသမ္ဗုဒ္ဓတေသိတယံမာအကျဉ်ဆရာသမားထံမှသမ္မာသမ္ဗုဒ္ဓတေသိတရှင်တော်မြတ်ဘုရားဟောကြားမြတ်ပေါ်ဟုတ်ကြမြတ်ပေါ်အပ်သောဓမ္မံတရားတော်ကိုသူတော်ကောင်းတရားတော်ကိုဝါမဲ့ဖို့နိဗ္ဗာန်တရားတော်ကိုဝိဇာနေယလိုက်နာကျင့်ကြံပွားများခြင်းအပြင်သိရ၏တ တန်ထိုဆရာသမားကိုဗျာမနောရစ်ပူဇော်သောပုံနာသည်အဲ့ဒီဟုတ်တန်ရစ်ပူဇော်သောမိကိုနမတတိဤဝရှိခိုးတကယ်လို့တက္ကိတံယိုယိုသေးသေးနမတေယအမြဲတစေရှိခိုးရည်။ဒါကြောင့်ဆရာတော်ဘုရားကြီးရဲ့ဆရာတော်ဘုရားကြီးဓမ္မအသည့်လိမ္မာပညာတွေကြားရပြီးဆရာတော်ဘုရားကြီးရဲ့ညွှန်ကြားတဲ့အရာတရားတွေသင်ကြံပွားများအပ်တော်လို့ကိုယ်တို့တရားအသည့်တွေရှိလာတယ်ဆိုတော့ဆရာတော်ဘုရားကြီးကိုအမြဲတစေရှိခိုးကြမှာပဲပူဇော်ကြမှာပဲ။သို့တော့အမြဲတစေရှိခိုးပူဇော်နေုံနဲ့လည်းမကြည့်သေးဘူးဆရာတော်ဘုရားကြီးရဲ့အလိုကြဆုံးမဩဝါဒအတိုင်းဆရာတော်ဘုရားကြီးမဖြစ်စေချင်တာတွေမဖြစ်အောင်ဖြစ်စေချင်တာတွေဖြစ်အောင်လိုက်နာကျင့်ကြံပွားများဆင်ခြင်နှလုံးသွင်းမှုဒါကလည်းလိုတယ်ဘုန်းကြီးတို့ဆရာတော်ဘုရားကြီးအပူဇော်ပွဲမှာဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးကိုဒါတော့ထုတ်ပေါ်တယ်ဆိုလို့ရှိရမယ်နှလုံးသွင်းတာသင်ញင်တတ်ပါဘူးဒါကြောင့်ဘုန်းကြီးတို့ဟောရမယ်တရားဖြစ်ကြတယ်ကိုးနာကြီးပဲမှဘုန်းကြီးတို့တရားသိရမယ်ဒါကြောင့်တရားဟောခြင်းကိုးနာကြီးရော့ရော့ရှိဒီနေ့ဗာတရားနဲ့ဘုန်းကြီးတို့ကြည့်ပြီးတော့ရှင်ဆရာတော်ဆရာကြီးကိုပူဇော်ရမလဲလို့ဆိုတော့ဝေဒနာကိုရှုတဲ့ဝေဒနာနုပတနာတရားနဲ့ဆရာတော်ဘုရားကြီးပူဇော်ရပြီးတော့ရှင်ဆရာတော်ဘုရားကြီးမူထားခဲ့တဲ့မြတ်စွာဘုရားဟောကြားခဲ့တဲ့တတိပဋ္ဌာနတုတ်ဝေဒနာတော်မှာကာယနုပတနာယုတ်ကိုရှုတဲ့တရားဝေဒနာနုပတနာခံစားမှုကိုရှုတဲ့တရားစိတ်တန်နုပတနာစိတ်ကိုရှုတဲ့တရားဓမ္မနုပတနာသဘောကိုရှုတဲ့တရားလို့သုံးမျိုးတည်းကဝေဒနာနုပဒနာအခါမှာဥနာကပရံဘိက္ခဝေဘိက္ခုဒုက္ခံဝါဝေဒနာဝိရိယမနောဒုက္ခံဝေဒနာဝိရိယမိတိတသနာတိဒုက္ခံဝါဝေဒနာဝိရိယမနောဒုက္ခံဝေဒနာဝိရိယမိတိတသနာတိအဒုက္ခမဒုက္ခံဝါဝေဒနာဝိရိယမနောအဒုက္ခမဒုက္ခံဝေဒနာဝိရိယမိတိတသနာဝေဒနာကိုရှုမှတ်ပုံကျွန်တော်ပြန်ပြန်မိတ်ကြတယ်ဆင်းရဲတဲ့ခံစားမှုခံစားရလို့ရှိရင်လည်းဆင်းရဲတဲ့ခံစားမှုပဲလို့ရှုသိနေရမယ်။ချမ်းသာတဲ့ခံစားမှုကိုခံစားရရင်လည်းချမ်းသာတဲ့ခံစားမှုပဲလို့ရှုသိနေရမယ်။မချမ်းသာမဆင်းရဲခံစားမှုကိုခံစားရလို့ရှိရင်လည်းမချမ်းသာမဆင်းရဲခံစားမှုကိုခံစားနေရတယ်လို့ရှုသိနေရမယ်။ဒါရှိကြမယ်။ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာအဲဒါလို့ခံစားမှုကိုရှိရမှာဒုက္ခဝေဒနာမှာလည်းပဲကာယိကဒုက္ခစေတသိကဒုက္ခဒုက္ခဝေဒနာမှာလည်းပဲကာယိကဒုက္ခစေတသိကဒုက္ခဟောရတယ်ကာယိကဒုက္ခကိုတော့ဒုက္ခလို့ပဲခေါ်တယ်ကာယိကစေတသိကဒုက္ခကိုတော့သောဒေါမနတလို့ခေါ်တယ်ဒါတော့ဒုက္ခဆိုတာကိုယ်ဆင်းရဲခြင်းဒေါမနတဆိုတာစိတ်ဆင်းရဲခြင်းထို့တူပဲဒုက္ခမှာလည်းပဲကာယိကဒုက္ခကိုမိပြီးဖြစ်တဲ့ယုတ်ကိုကြီးမိပြီးဖြစ်တဲ့ဆင်းရဲကဒါကိုဒုက္ခလို့ခေါ်တယ်။စေတနည်းကဒုက္ခစိတ်ကိုမိဖြစ်တဲ့ဆင်းရဲတော့တောမနတလို့ခေါ်တယ်။ဒါကြောင့်ဒုက္ခကိုချမ်းသာတောမနတစိတ်ချမ်းသာဥပိ္ပခာကတော့နှစ်မျိုးမကွဲဘူးတစ်မျိုးတည်းရဲ့မချမ်းသာမဆင်းရဲဥပိ္ပခာဝေဒနာအဲ့ဒီမှာဆင်းရဲတဲ့ဒုက္ခဝေဒနာထင်ရလဲဒုက္ခဝေဒနာရှိရမှာပဲချမ်းသာတဲ့ဒုက္ခဝေဒနာထင်ရလဲဒုက္ခဝေဒနာရှိရမှာပဲထင်ရှားဖြစ်ပေါ်ရာဖြစ်ပေါ်ရာခံစားမှုရှိရမှာကြီးပဲအဲ့ဒါလို့ရှိတာမှဝမ်းသာမှုပျော်မှုရွှင်မှုနေလို့ထိုင်လို့ကောင်းမှုရှုလို့မှတ်လို့ကောင်းမှုအဲ့ဒီဒုက္ခဝေဒနာတွေကိုရှုတဲ့အခါဝေဒနာတွေကိုရှုတဲ့အခါမှာတော့ရှိတဲ့ပုံစံရဲ့ယောဂီတွေရဲ့ရည်ရွယ်ချက်စိတ်နေစိတ်ထားမှန်တာများပါတယ်ဒီကောင်းတဲ့ခံစားမှုဒုက္ခဝေဒနာတွေသူ့ကိုရှုတာပဲလို့အဲဒါလို့စိတ်ထားနဲ့ရှုကြတာမှန်တယ်ဒါပေမဲ့ဒုက္ခဝေဒနာကိုရှုတဲ့အခါကျတော့ နာရကျင်နာကြိုက်တာခဲတာတောင်းတာတင်းတာစတဲ့ဒုက္ခဝေဒနာကိုရှိတာကြတော့နည်းနည်းတချို့မှာဒီရွယ်ချက်စိတ်နေစိတ်ထားမှားတတ်နားလာပြီဆိုလို့ရှိရင်နားတယ်နားတယ်ရှုတယ်ကျင်ရင်ကျင်တယ်ရှုတယ်ကြိုက်ရင်ကြိုက်တယ်ရှုတယ်ခဲရင်ခဲတယ်ရှုတယ်တောင်းရင်တောင်းတယ်ရှုတယ်အဲ့ဒါဒုက္ခဝေဒနာတွေပဲအဲ့ဒါလို့ရှိရမှာနားမလဲသေးတဲ့အခုလိုနေသေးတဲ့ယောဂီကြတော့နာရာရှုတာဟာနာရာကိုကြောက်အောင်ရှုတယ်လို့အဲဒါလိုယူဆတတ်ရင်နာကြိုက်တာခဲတာရှုတာလည်းပဲကျင်မှုကမ်းမှုခဲမှုကြောက်အောင်ရှုတယ်လို့ယူဆတတ်ရတာရင်နာရှုလည်းပဲရတာရင်နာကြောက်အောင်ရှုတယ်လို့ယူဆတတ်ဒါကြောင့်အခါတည်းမှာတချို့ဒုဝနာရာကအင်မတန်ဆိုးပါတယ်ဗျာနာတော့နာတယ်နာတယ်ရှုမရပါဘူးခင်ဗျာလို့ပြောတတ်တယ်မရပါဘူးခင်ဗျာလို့သူပြောတဲ့ရည်ရွယ်ချက်ကနာတယ်လို့ရှုပေမဲ့နာရာကပြောင်းမသွားပါဘူးခင်ဗျာလို့သူဆိုလို့တယ်အဲ့ဒီတော့သူရှုတာဟာနာရာကိုပြောက်စီဖို့ရည်ရွယ်ချက်နဲ့ရှုတဲ့အတိတ်ဖြစ်တယ်ညက်ပါခင်ဗျာကတော့ပြောက်ဖို့ရည်ရွယ်ချက်နဲ့ရှုဖို့မဟောပါဘူးဒုက္ခံဝါဝေဒနာဝိရိယမနောဒုက္ခံဝေဒနာဝိရိယမိတိပဇာနာတိဒုက္ခံဝါဝေဒနာဝိရိယမနောဆင်းရဲတဲ့ခံစားမှုကိုခံစားရသည်ရှိတော့ဒုက္ခံဝေဒနာဝိရိယမိတိဆင်းရဲတဲ့သဘောကိုခံစားနေရတယ်ဟုပဇာနာတိသုတိနေရသည်ဆင်းရဲတဲ့ခံစားမှုဖြစ်ပေါ်ရင်ဆင်းရဲတဲ့ခံစားမှုပဲလို့သုတိနေပါတဲ့ဆင်းရဲတဲ့ခံစားမှုကိုဖြောက်ပြေးရမယ်လို့မြတ်စွာဘုရားဟောသလားပြိဋ္ဌာတ်တို့မဟုတ်ဘူးနော်ဘာလို့ရမှာလဲဆင်းရဲတဲ့ဘောကိုသိနေပါတဲ့ဟုတ်ကဲ့လားမှန်ပါပါအဲ့တော့နာမှုဆင်းရဲ၊ကျင်မှုဆင်းရဲ၊ကိုက်မှုခဲမှု၊တတ်မှုတင်းမှုဆင်းရဲဖြစ်ပေါ်လာပြီဆိုရင်အဲ့ဒီဆင်းရဲခေါ်တဲ့ဒုက္ခဝေဒနာကိုကြောက်အောင်ရှုရမှာလားသိအောင်ရှုရမှာလားသိအောင်ရှုရမှာနော်ကြောက်အောင်လို့ရှုရင်ကြောက်အောင်ရှုတယ်ဆိုတော့ရည်ရွယ်ချက်ထဲမှာဒီဝေဒနာဟာငါရှုလိုက်လို့ရှိရင်ကြောက်နိုင်တယ်ဆိုတော့သဘောမပါဘူးလားအဲ့လိုဆိုလို့ရှိရင်အဲ့ဒီဝေဒနာဒုက္ခဝေဒနာဆင်းရဲဟာမိမိအလိုအတိုင်းဖြစ်စေနိုင်တယ်ဆိုတဲ့သဘောမတည့်ရောက်ဘူးလားအဲ့ဘယ်လိုတည့်ရောက်တယ်ဆိုလို့ရှိရင်တယံဝတိအတ္တဖြစ်မနေဘူးလားတယံဝတိအတ္တဆိုတာဘာမဆိုမိမိအလိုအတိုင်းဖြစ်စေနိုင်တဲ့အစွမ်းတတ္တိရှိတဲ့အတ္တရှိတယ်လို့ယူဆတာဟုတ်ကဲ့လားမှန်ပါပါဘုရားအဲ့ကြောင့်ဝေဒနာကိုကြောက်အောင်ရှုမယ်ကြောက်အောင်ညွန်ကြတဲ့လူကလည်းကြောက်အောင်ရှုဖို့လို့ညွန်ကြရင်ညွန်ကြတဲ့ပုဂ္ဂိုလ်မှလည်းပဲတရားမသိအတ္တကြီးဖြစ်မနေဘူးလားဖြစ်ပါဘူးခင်ဗျာရှုတဲ့ပုဂ္ဂိုလ်ကလည်းပဲကြောက်အောင်ရှုတယ်ဆိုရင်သူ့မှာတရားမသိအတ္တတန်လန်းကြီးနဲ့ဖြစ်မနေဘူးလားဖြစ်ပါဘူးခင်ဗျာဒါအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအခြေခံကနေပြီးပြုတ်သွားလို့ရာတရားရှုပါတယ်ဆိုရှုရင်းကနေပြီးတော့ဘာကပိုတိုးလာတယ်လဲအတ္တဒိဋ္ဌိကပိုတိုးမလာဘူးလားတိုးလာတယ်ဖောင်စည်းရင်ရေငတ်နေတယ်ဟုတ်ကဲ့လားဖောင်စည်းရင်ရေငတ်နေအဲ့ဒါလို့ဆိုလို့ရှိရင်မှန်မလားမှန်ပါဘူးမှန်မှန်တော့ဘုရားဒုက္ခနာလို့နာတယ်နာတယ်လို့ရှုတယ်နာတယ်နာတယ်လို့ရှုတော့ကိုယ်ကကြောက်စီခြင်းနဲ့စိတ်နဲ့ရှုတယ်နာတာကမကြောက်ဘူးတိုးနာလာတိုးနာလာတယ်ဆိုတာမှနှမျိုးရှိတယ်ဘလို့နှမျိုးရှိတယ်လဲဆိုတော့တကယ်ပဲတိုးနာတာကတစ်မျိုးတကယ်တိုးနာတာမဟုတ်ပဲနဲ့စိတ်ကတိုးနာလာတယ်လို့ထင်ရတာကတစ်မျိုးတကယ်တိုးနာလာတယ်ဆိုတာကမိမိကအလဲအကျင့်မရသေးတဲ့အခါမှာထိုင်နာကကြာကြာထိုင်တော့ကြာကြာထိုင်လာလေကြာကြာထိုင်နေနာမှုကပိုးပြီးတိုးလေတိုးတော့တာတကယ်တိုးတာတကယ်တိုးတာမဟုတ်ဘဲနဲ့စိတ်ကတိုးတယ်လို့ထင်နေဆိုတာကနာရာကိုနာရဲနာရဲရှုတော့နာတဲ့အပေါ်မှာစိတ်ကစူးစိုက်တည်ငြိမ်မိတဲ့အခါကျတော့ နာရာကိုတည်ခံပြီးရှင်ရင်းရှင်ရင်းနဲ့စိတ်ကတည်ငြိမ်လာတဲ့အခါကျတော့တည်ငြိမ်တဲ့စိတ်ထဲမှာပါတဲ့အတိဟာအာကောင်းမလားအသေးသလားအာကောင်းတယ်နော်အာကောင်းလာရင်အတိတကဘိုးထက်လာဘိုးအာကောင်းလာပြီဆိုရင်နာတဲ့သဘောကိုပိုသိမလားဘူးလားအဲ့ဒါမျိုးကြတော့နာရာကဘိုးနာလာတာလားသိတာကဘိုးသိလာတာအတိရာကဘိုးတိလာတာကိုပဲဘိုးနာလာတယ်လို့မထင်ရဘူးလားမ
ထင်ပါဘ
ူးဒါတော့အဲ့ဒါလို့နာမှုသဘောပေါ်မှာစိတ်တည်ငြိမ်လာလို့တမာရီအာကောင်းလာတဲ့အတွက်အာကောင်းတဲ့တမာရီထဲမှာပါတဲ့အတိကပိုးပြီးချက်မြက်အာကောင်းလာလို့နာမှုကိုဘိုးတိလာတာကတော့ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာကိုဘိုးတိလာတာမဟုတ်ဘူးလားအဲ့လိုဆိုလို့ရှိရင်တရားတွေ့တယ်လို့မခေါ်နိုင်ဘူးလားမ
ှန်ပါ
ဘူးတရားတစ်ခုတစ်ခုကိုသိရင်ဘယ်တရားကိုပဲရှိရှိယုတ်တရားပဲရှိရှိနံတရားကိုပဲရှိရှိရှုတဲ့အခါမှာပထမအရှိကံယုတ်တရားနံတရားရဲ့သဘာဝလက္ခဏာကိုသိတယ်နောက်ဒီတဲ့ပုဂ္ဂိုလ်သမားရိအောင်ကောင်းအာကောင်းတရားရင်လာတဲ့အခါကျတော့သာမင်းရဲ့လက္ခဏာကိုသိတယ်သဘာဝလက္ခဏာဆိုတာထိုးထိုးအရှိကံရုပ်အရှိကံနံတို့ရဲ့အများနဲ့မသက်ဆိုင်တဲ့ကိုယ်တိုင်ကိုယ်ပိုင်သိတဲ့သဘောပဲဥပမာဒုက္ခဝေဒနာဆိုလို့ရှိရင်နာရာဆိုလို့ရှိရင်နားတဲ့သဘောမှမခံစားတဲ့သဘောအရာပြောပြောရင်မရှိဘူးလားမ
ှန်ပါဗျ
ာနားတဲ့ဆိုတာခံစားတဲ့သဘောလားမခံစားတဲ့သဘောလ
ား
အဲ့ဒီမခံစားတဲ့သဘောဟာနာတဲ့ဒုက္ခဝေဒနာရဲ့သူတစ်ခုတည်းနဲ့သာဆိုင်တဲ့သဘောမဟုတ်ပေဘူးလား ဒုက္ခဝေဒနာနဲ့များဆိုင်သလားဥပ္ပခဝေဒနာနဲ့ရောဆိုင်သလ
ား
မဆိုင်ဘူးနော်ဒါဖြင့်ယုတ်တရားပထဝီအာဘောတေဇောဝါယောတို့နဲ့ရောဆိုင်သလ
ား
ဒါဖြင့်မခံစားတဲ့သဘောဟာဒုက္ခဝေဒနာရဲ့ကိုယ်ပိုင်သီးသန့်ပင်ကိုယ်ရင်းသဘောမဟုတ်ဘူးလား အဲ့ဒါသဘာဝလက္ခဏာပဲအဲ့တော့မခံစားတဲ့သဘောကိုပိုးပိုသိလာရင်ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာကိုပိုးသိလာတာမဟုတ်ဘူးလ
ား
ဟုတ်လားအနိစ္စိတဖုတ္တပ္ပနိဗ္ဗာန်လက္ခဏာအလိုမရှိအပ်သောအထိအတွေ့ကိုခံစားတဲ့သဘောလို့ဆိုတာဟာမခံစားတဲ့သဘောပဲနော
်
အဲ့တော့အဲ့ဒီမခံစားတဲ့သဘောကိုပိုးပြီးချင်းချင်းရှားရှားသိပြီလာတာဟာသဘာဝလက္ခဏာကိုသိတာမဟုတ်ဘူးလ
ား
အဲ့ဒါလို့ဆိုလို့ရှိရင်ဝိပဿနာဉာဏ်ပိုးထင်ထင်ရှားရှားဖြစ်လာတာမဟုတ်ဘူးလားဟုတ်ပါဘ
ူး
ကောင်းသလားမကောင်းဘူးလားဟုတ်ပါဘူးဒါချင်းနာလာကောင်းသလားမကောင်းဘူးလား ကောင်းတယ်ပိုးနာလာရင်ပိုးမကောင်းဘူးလားဟု
တ်ပါဘ
ူးဘာကြောင့်များပိုးနာလာရင်ပိုးကောင်းရတယ်လဲအဲသဘာဝလက္ခဏာကိုပိုးပြီလာလို့မဟုတ်ဘူးလ
ား
ရှုတာဟာသိရင်လို့ရှုတာမဟုတ်လားအဲ့ဒါသဘာဝလက္ခဏာကိုပိုသိလာတဲ့အခါကျတော့ဩခံစားမှုဝေဒနာဆိုတာလည်းပဲဆင်းရဲတဲ့တကယ်ဒုက္ခတရားပါလားလို့သဘောပေါက်မလားဘုရားဟုတ
်ပါ
ဘူးဗျာအဲ့ဒါဒုက္ခသစ္စာရဲ့ပထမဒုက္ခကိုပိုင်ပိုင်ခြားခြားသိတာပဲမဟုတ်ဘူးလားဟ
ု
တ်ပါဘူးဗျာအဲ့ဒီကမှဆက်ပြီးတော့သီးခံပြီးတော့ဒီနာရာကိုရှုလာလို့ပိုပြီးတမာရီအားကောင်းလာတာနဲ့အမျှနားတဲ့သဘောဟာတဲ့င်းနဲ့တဒန်းနဲ့တစိမ့်နဲ့နားနေတာမတွေ့ရဘဲနဲ့နာရာလေးဖြစ်ပေါ်လာလိုက်ရှုလိုက်ကြောက်သွားလိုက်နောက်တစ်ခါနာရာလေးဖြစ်ပေါ်လာလိုက်ရှုလိုက်ကြောက်သွားလိုက်နဲ့တစိမ့်စီတစိမ့်စီလိုင်းကလေးများတက်လာပြီးပြန်ကျသွားသလိုပြန်ကျသွားသလိုစိတ်ထဲကသိလိုက်ရပြီဆိုတဲ့အခါကျတော့နာမှုအစဉ်တစဉ်ဖြစ်ပေါ်လာပြီးတော့ကြောက်သွားတယ်နောက်နာမှုအစဉ်တစဉ်ဖြစ်ပေါ်လာတယ်ကြောက်သွားတယ်လို့စိတ်ကမသိရဘူးအဲ့လိုသိတဲ့အခါကျတော့အဲ့ဒီနာခံစားခေါ်တဲ့ဝေဒနာခန္ဓာဒုက္ခဝေဒနာရဲ့ဖြစ်မှုပြမှုကိုမသိရဘူးလား သိရပါပြီဆိုတော့ဩဒုက္ခဝေဒနာနာတဲ့ခံစားမှုဆိုတာလည်းပဲမမြဲပါလားဟောသဘောမပေါက်ဘူးလားအနိစ္စ ानु ပါဒနာဉာဏ်မဟုတ်ဘူးလားအနိစ္စ ानु ပါဒနာဉာဏ်ဒါကြောင့်နာရာရဲ့မခံစားတဲ့သဘောကိုသိတဲ့အခါမှာပိုးပိုတိလာလေပိုးကောင်းလာလေလျှော့မပင်နဲ့ဆက်ရှုမဟုတ်ဘူးလားမှန်ပ
ါပါဘုရား
ဆက်ရှုလာပြီဆိုလို့ရှိရင်ပိုးပြီတမာရီဖြစ်လာတဲ့အခါမှာအခုပြောခဲ့တဲ့နာဟုတန်တတိခေါ်တဲ့အစဉ်အရှိန်ကလေးတစ်ခု ဖြစ်ပေါ်လာတယ်ရှုလိုက်တယ်ပျောက်သွားတယ်နောက်တစ်ခါနာမှုအစဉ်တစ်ခုဖြစ်ပေါ်လာတယ်ရှုလိုက်တယ်ပျောက်သွားတယ်ဒီလိုသိပြီဆိုတဲ့အခါကျတော့နောက်တစ်ဆင့်သို့ပြီးတော့ဝေဒနာခေါ်တဲ့ဆင်းရဲခံစားမှုရဲ့အနိစ္စသဘောမတည်မြဲတဲ့သဘောဖြစ်မှုပြင်မှုဥရိယပေယသဘောကိုသိရတာမဟုတ်ပါဘူးလားမှန
်ပါပါ
အဲဒါလို့သိအောင်ဆိုလို့ရှိရင်ဆက်ရှုမှပဲသိမှာပေါ့မှန်ပါပ
ါ
မဟုတ်ဘူးလားမှန
်ပါပါ
ဆက်ရှုတဲ့အခါကျတော့သီးမခံတတ်တဲ့ယောဂီဆိုရင်တော့ရှုနိုင်ပါမလားမ
ှ
န်ပါပါအဲသီးခံတတ်တဲ့ယောဂီမှပဲ
ရှုနိုင
်တာပဲဟုတ်ကဲ့လားမှန
်ပါပါ
အဲဒါကြောင့်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကတဏှိခံနိဗ္ဗာန်ရောက်မြင်ရတယ်ဟုတ်လားမှန
်ပါပါ
တဏှိခံနိဗ္ဗာန်ရောက်ဆိုတာတဲ့တခြားနေရာမှာတဲ့ဒီတရားရှိမှတ်တဲ့နေရာမှာဘိုးမှန်နေတဲ့တရားရှိမှတ်တဲ့နေရာမှာဒုက္ခဝေဒနာဖြစ်ပေါ်လာတဲ့အခါဒီဝေဒနာကိုသီးခံပြီးတော့ဆက်ရှိမှတာနဲ့သူရဲ့သဘာဝကိုပူပြီးသိမယ်မဟုတ်ဘူးလား ပထမမခံတာတဲ့သဘောဆိုတဲ့သဘာဝလက္ခဏာသိမယ်ဒုတိယဖြစ်ပေါ်ဖြစ်ပေါ်ဒီကြောက်ကြောက်သွားတယ်ဆိုတော့ပါမင်းရဲ့လက္ခဏာအနိစ္စသဘောမသိပေဘူးလား
သ
ိပါပါဘုရားသိရလားဒီအဲ့ဒါလို့ဆိုလို့ရှိရင်ဒုက္ခဝေဒနာခေါ်တဲ့ဆင်းရဲခံစားမှုဟာဖြစ်ပေါ်ဖြစ်ပေါ်ဒီကြောက်မတည်ငြဲတယ်လို့ဆန်းတာတယ်ပြောတယ်ရှင်တယ်ဝမ်းတာတယ်ဆိုတော့ဒုက္ခဝေဒနာတွေလည်းပဲခံစားမှုသဘောအားဖြင့်တွေ့တဲ့အတွက်သူတို့လည်းပဲဖြစ်ပေါ်ဖြစ်ပေါ်ဒီကြောက်ကြောက်နေတာပဲလို့နိမိပြီးတော့ဉာဏ်ထဲမှာမသိနိုင်ဘူးလားသိန
ိုင်ပါ
ဘူးခင်ဗျာအဲ့ဒါရှုနေစေဒုက္ခဝေဒနာရဲ့ဖြစ်ပေါ်ပြီးပျောက်တဲ့အနိစ္စသဘောကိုသိရတာကပစ္စက္ခတိုက်ရိုက်သိဉာဏ်ဒီဒုက္ခဝေဒနာလိုပဲကောင်းတယ်ဆိုတဲ့ဒုက္ခဝေဒနာခံစားမှုတွေလည်းပဲဖြစ်ပေါ်ပြီးတော့ပြည့်နေတာပါပဲလို့နိမိပြီးသိရတာကနယဝိပဿနာအနုမာနဉာဏ်မဟုတ်ပေဘူးလားမှန
်ပါ
ရှင်ဉာဏ်ရှားရှားမတွေ့ရဘူးလား အဲ့ဒါဝေဒနာသီးခံပြီးတော့ဆက်ရှုလို့လားသီးမခံမဲ့ရပ်ပြစ်လို့လ
ား
ဆက်ရှုလို့တခါဒီဝေဒနာကိုရှုရမှပျောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုလို့သိလာတာလားသီးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုလို့သိလာတာလ
ား
အဲ့ဒါရည်ရွယ်ချက်စိတ်ထားမလို့ပဲဘူးလ
ား
သီးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မရှုဘဲနဲ့ပျောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုတဲ့အခါမှာနာရယ်နာရယ်လို့ရှုလေပိုးပြီးနာလေနားလာတယ်လို့မထင်ကြဘူးလားဘုရားကြောက်တဲ့အခါမှာလည်းပိုးနာလာတယ်လို့မလျှောက်ဘူးလား ပိုးနာလာပါတယ်ဘုရားဒါနဲ့တပြီတော့ပြင်းပြလိုက်တယ်ဘုရားဒါမှမဟုတ်ထပြလိုက်တယ်ဘုရားနော
်
တခါတခါကျတော့တချို့ကကြမ်းထိုင်ရှုလည်းပဲဒီနာရာကြီးတွေ့ရုံမှပဲမဟုတ်အဲ့ဒါမထိုင်တော့ဘူးဈဉာနဲ့လျှောက်တယ်လို့ဒီလိုတော့မလောက်တတ်ဘူးလ
ား
ဘုရားအဲ့ဒါဟာနာရာရှုခြင်းကပျောက်ဖို့ရည်ရွယ်ချက်နဲ့ရှုလို့ဒီလိုဖြစ်နေတာလားသိဖို့ရည်ရွယ်ချက်နဲ့ရှုလို့ဒီလိုဖြစ်တာလားအဲ့ဒါပျောက်ဖို့ရည်ရွယ်ချက်နဲ့ရှုတော့ဒုက္ခဆက်ခါဆက်ခါမရောက်ဘူးလားနာတဲ့ခန္ဓာကိုယ်ရဲ့ကာယကဒုက္ခကိုယ်ကဆင်းရဲတဲ့သဘောပေါ်မှာတခါစိတ်ကထပ်မဆင်းရဲပေဘူးလ
ား
မလေသူတို့တရားကလည်းကောင်းတယ်ဆိုတော့ငါလာအထုတ်ပါဘယ်မလဲကောင်းတာညောင်းတာနဲ့ကျင်တာနဲ့နာတာနဲ့ကြိုက်တာနဲ့ရားတာနဲ့ယံတာနဲ့ငါဖြင့်ပြန်မြင်ပါဘောဟောဒီလိုမသိဘူးလား အဲ့ဒါဟာဘယ်လိုစိတ်ထားနဲ့ရှုလို့လဲအဟဲပျောက်ဖို့စိတ်ထားနဲ့ရှုလို့ဟုတ်ကဲ့လ
ား
သိဖို့စိတ်ထားနဲ့ရှုတယ်ဆိုလို့ရှိရင်တော့ပိုးနာလာလေပိုးသဘောကျလာလေအောပိုးတိလာတယ်ဒုက္ခဝိဒနာရဲ့သဘောမဟုတ်ဘူးလား ဒါအဲ့ဒါလို့ပျောက်ဖို့ရည်ရွယ်ချက်နဲ့ရှိတဲ့ပုဂ္ဂိုလ်ရဲ့တခါဝေဒနာဒုက္ခဝေဒနာဖြစ်ပေါ်လာတဲ့အခါမှာမရှုဘဲနေတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီပုဂ္ဂိုလ်နှစ်ပါးဟာသဘောအားဖြင့်အတူတူနှီးပါးလောက်ရှိတယ်ဟုတ်ကဲ့လ
ား
ဘုန်းကြီးကထပ်တည်ကြတယ်လို့တော့မပြောဘူးနော်ဘယ်လိုပြောရလဲအတူတူနှီးပါးလောက်ပဲလို့ဟုတ်ကဲ့လ
ား
ဘာကြောင့်အတူတူနှီးပါးဆိုရတယ်လို့ဆိုတော့နာရာကျင်နာကိုမရှိတဲ့ပုဂ္ဂိုလ်ကတော့သူ့ဝိပဿနာတတိတောင်ဖြစ်ခဲ့လား
မရှိပါဘူး
တမာရီရောဖြစ်ခဲ့လား
မရှိပါဘူး
ဖြစ်ဘူး မဖြစ်တဲ့အပြင်အဲ့ဒီနာရာဘုံမှာထပ်ပြီးတော့စိတ်ဆင်းရဲမှုမဖြစ်ဘူးလားဒါကရှုတယ်လူလားမရှုတယ်လူလား
မ
ရှုတယ်လူတော့ရှုတယ်လူမှလည်းပဲကြောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့နာတယ်နာတယ်နာတယ်လို့ရှုတယ်လူပါရှုချက်တိုင်းရှုချက်တိုင်းတော့နာရာကိုသူမသိဘူးလ
ား
သိပါဘူးဗျာဝိပဿနာတတိမဖြစ်ဘူးလား သိပါဘူးဗျာအဲ့ဒီနာတဲ့ဘောကိုစိတ်တည်ငြိမ်မှုတမာရီကမဖြစ်ဘူးလား
သိပါ
အဝိပဒနာတမာရီဖြစ်တယ်လို့မဖြစ်ပေဘူးလား
ဖ
ြစ်ပါဘူးတခါနားတဲ့သဘောကိုပိပိပဒသိလာရင်သဘာဝလက္ခဏာသိတဲ့ဝိပဒနာဉာဏ်လည်းပဲကြိုးကြကြိုးကြမဖြစ်ပေဘူးလား ဖြစ်ပါဘူးသို့တော့သိရွယ်ချက်ကြီးကမမှန်တော့အဲ့ဒီနာရာဘောမှာထပ်ပြီးစိတ်မဆင်းရဲဘူးလား
ဖြစ်ပါဘ
ူးအဲ့တော့နာရာကိုယ်ဆင်းရဲဘောမှာစိတ်ဆင်းရဲဖတ်တာခြင်းတော့ရှုသူနဲ့မရှုသူအတူတူပဲဟုတ်ကဲ့လ
ား
သို့သောရှုသူကနာအောင်လို့ရှုပြီးရှုညာတော့လည်းပဲသူ့မှာဝိပဿနာတတိတမာတိတော့မဖြစ်ဘူးလ
ား
ဖြစ်တယ်နော
်
အဲ့ဒါတော်တော့တော်ပါသေးရဲ့ဟုတ်ကဲ့လ
ား
တော်တော့တော်ပါသေးရဲ့ဒါပေမဲ့လမ်းလွဲနေတော့လုံးဝတော်တယ်လို့တော့ဆိုနိုင်မှာမလ
ား
ဒါကြောင့်မလို့လုံးဝတော်အောင်ဆိုလို့ရှိရင်တော့ဘယ်လိုရည်ရွယ်ချက်ဘယ်လိုစိတ်ထမ်းနဲ့ရှုရမလဲသိအောင်ဆိုတဲ့မြတ်စွာဘုရားအလိုတော်ကြစိတ်ထမ်းနဲ့ရှုရတယ်။ရုပ်ဆိုတာလည်းပဲဒုက္ခသစ္စာ။စိတ်နာမ်ဆိုတာလည်းဒုက္ခသစ္စာ။ခံစားမှုဝေဒနာဆိုတာနာမ်တရားမဟုတ်လား။မှန
်ပါဘူ
း။ဒုက္ခသစ္စာလည်းမဟုတ်လား။မှန
်ပါ
ဘူး။ဒုက္ခသစ္စာကပိုင်းပိုင်းခြားခြားသိရမယ်ပရိညေယတရား။ရုပ်ဒုက္ခသစ္စာကိုလည်းပိုင်းပိုင်းခြားခြားသိရမယ်။နာမ်ဒုက္ခသစ္စာကိုလည
်း
ပိုင်းပိုင်းခြားခြားသိရမယ်။ဒီဒုက္ခသစ္စာဆင်းရဲအမှန်တရားကိုဆင်းရဲအမှန်ပဲလို့ပိုင်းပိုင်းခြားခြားသိမှသူ့အပေါ်မှာလိုလားတဲ့ဆန္ဒညှိတွေ့တဲ့တဏှာကိုပယ်နိုင်မယ်မဟုတ်လား အဲ့လိုပယ်နိုင်မှပဲဆင်းရဲကလွတ်မယ်မဟုတ်လားဒါကြောင့်ဒုက္ခဝေဒနာကိုရှုတဲ့အခါမှာလည်းပဲဒုက္ခဝေဒနာရှုတယ်လို့ပဲသိဖို့ရည်ရွယ်ချက်နဲ့ရှုတယ်လို့ဆိုတဲ့စိတ်နဲ့ရှုရမှာအဲ့မရှုတဲ့လူကြတော့ဒါရင်မကဘူးအမျိုးမျိုးဖုံဖုံဒုက္ခတွေလည်းများတယ်ကိလေသာတွေလည်းပွားဒီနေရာမှာမြတ်စွာဘုရားဟောတရားရှိတယ်ဘယ်လိုလဲဆိုတော့အတုတဝဘိက္ခဝေပုထုဇနောသုခံပိဝေဒနာဝေဒယတိဒုက္ခံပိဝေဒနာဝေဒယတိအတုခမတုခံပိဝေဒနာဝေဒယတိတရားကိုယ်တို့အတိခေါ်တဲ့အဓိကမသုတ္တမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ဟာတဲ့သူလည်းသိရခံစားတယ်ချမ်းသာခံစားတယ်မချမ်းသာမသိရသဘောလည်းပဲသူခံစားတာပဲဒီနေရာမှာအတုတဝါသုတ္တမရှိတော့ပုထုဇဉ်တော့ပုထုဇဉ်ပုဂ္ဂိုလ်သုတ္တဆိုတာအာဂမသုတ္တအဓိကမသုတ္တလို့နှစ်မျိုးရှိတယ်သုတ္တဆိုတာအကျဉ်းမင်းပြောမဲ့ဆိုရင်သိတာပဲ။ကျဉ်းမင်းပြောမဲ့ဆိုရင်သိတာပဲ။အဲ့ဒီအဓိဟာအာဂမတုဒ္ဒအဓိကမတုဒ္ဒလို့သင်ပြောကြည့်တယ်။အာဂမတုဒ္ဒဆိုတာတရားနာထားလို့တရားကျမ်းစာဖတ်ထားလို့တရားစာပေသင်ကြားထားလို့သိတဲ့အဓိ။အဲ့ဒီအဓိဟာအာဂမတုဒ္ဒ။အဓိကမတုဒ္ဒဆိုတာကိုယ်ရဲ့ရုပ်နဲ့နာမ်ကိုတတိပဌာန်းတရားတော်အတိုင်းရှုလို့ဖို့ယုတ်နဲ့နံရဲ့သဘာဝအမှန်ကိုအမှန်တိုင်းသိတာအဖဏနာရာကိုနာတဲ့ရှိတော့နာတဲ့သဘောရဲ့မခန္ဓာရဲ့သဘောပုံသိတယ်ဒီမခန္ဓာရဲ့သဘောရဲ့ချင်းမှုပြင်းမှုမမြင်မှုတွေသိတယ်အဲ့လိုသိတာဟာစာဖတ်ယုံနဲ့သိတာလားတရားနာယုံနဲ့သိတာလားစာဖတ်ယုံနဲ့သိတာလားတရားနာယုံနဲ့သိတာလားစာဖတ်ယုံနဲ့လည
်
းမသိဘူးတရားနာယုံနဲ့လည
်း
ဘလို့မှသိတယ်လေအဲလက်တွေဒုက္ခဝေဒနာကိုရှုမှပဲသိတာအဲ့ဒီအတိမျိုးကိုအဓိကမသုတခေါ်တယ်ဟုတ်လားမှန်ပ
ါပါ
လက်တွေရှုမှပွားများအထောက်ရမှရလာတဲ့အတိအဓိကမသုတဒီမှာမြတ်စွာဘုရားကအတုတဝါပုထုဇဉ်တော်သုတမရှိတဲ့ပုထုဇဉ်ဆိုတာတရားစာပေသင်ကြားမှုမရှိတဲ့သင်ကြားခြင်းသုတနာကြားခြင်းသုတဆွေးနွေးခြင်းသုတဆိုတဲ့အဲ့ဒီကရလာတဲ့သုတကိုမြတ်စွာဘုရားဆိုလိုတော်မူဘူးကိုယ်တိုင်ယုတ်တရားနံတရားကိုရှုလို့ရှုရတာဖြစ်ပေါ်လာတဲ့အတိသုတ အဲ့ဒီတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုတယ်ခေါက်ရလား အာရမတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုသလားအဓိကမတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ဆိုလိုသလားအဓိကမတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုတယ်နော
်
ဒါကြောင့်ကိုယ်တွေတရားအသည့်မရှိတဲ့ပုဂ္ဂိုလ်လို့တိုက်ရိုက်ဆိုလိုတာမဟုတ်ပေဘူးလားဒါကြောင့်ယဟန်တို့တဲ့ကိုယ်တွေတရားအသည့်မရှိတဲ့ပုထုရှင်ပုဂ္ဂိုလ်ပါလည်းပဲသင်ရခံစားမှုချမ်းသာခံစားမှုမချမ်းသာမသိရခံစားမှုဒီခံစားမှုတွေရှိတာပဲနောက်တစ်ခါကသူတဝဘိက္ခွေပုထုဇနောသူခံပြီးဝေဒနာဝေရတိဒုက္ခံပြီးဝေဒနာဝေရတိအတ္တခမသုခံပြီးဝေဒနာဝေရတိကိုယ်တွေတရားအသိရှိတဲ့အရိယပုဂ္ဂိုလ်မှလည်းပဲတဲ့ချမ်းသာခံစားမှုသင်ရခံစားမှုမချမ်းသာမသိရခံစားမှုရှိတာပဲတဲ့ကိုယ်တို့တရားအသိရှိလို့အ ਨੇ ဆုံးတတ္တပတိမဉဏ်ရတဲ့ပုဂ္ဂိုလ်ကိုအရိယပုဂ္ဂိုလ်ခေါ်တယ်ပေါ့လားမှန
်
ပါဘူးဟုတ်ကလားဒါကရှင်တော်မြတ်ဘုရားဟာဖြစ်နိုင်တယ်များအမြင့်ဆုံးပုဂ္ဂိုလ်ကိုပြောတာကိုတရားရှုမှတ်တဲ့ပုဂ္ဂိုလ်မှလည်းပဲကိုယ်တို့တရားအသိမဲ့အဖြစ်မရှိပေမဲ့ဝိပဿနာတရားအသိကိုယ်တို့ရှိမနေဘူးလား
ရှိပါဘ
ူးရှိတယ်ဒီပုဂ္ဂိုလ်လည်းသူတဝါမခေါ်နိုင်ဘူးလား ခေါ်နိုင်တယ်ဒါပေမဲ့မြတ်စွာဘုရားဒီနေရာမှာတော့အရိယပုဂ္ဂိုလ်ပဲပြောတယ်။ဒါကြောင့်ကိုယ်တို့တရားအသိရှိတဲ့အရိယပုဂ္ဂိုလ်လည်းပဲသံသာခံစားမှုသိရခံစားမှုမချမ်းသာမသိရခံစားမှုခံစားတာပဲတဲ့မဟုတ်ဘူးလ
ား။
ခံစားရခြင်းတော့မတူဘူးလ
ား
။ဒါပေတဲ့သူတို့နှစ်ဦးမှခံစားရခြင်းသူတို့လည်းပဲခံစားရမှာကွဲပြားသေးတယ်တဲ့။ကိုယ်တို့တရားအသိမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ချမ်းသာခြင်းရဲ့မချမ်းသာမခြင်းရဲ့ခံစားမှုနဲ့ကိုတို့တရားအသိရှိတဲ့အရိယပုဂ္ဂိုလ်ချမ်းသာခြင်းရဲ့မချမ်းသာမခြင်းရဲ့ခံစားမှုမှာကွဲပြားသေးတယ်တဲ့ခံစားမှုအနေနဲ့ဝေဒနာဆိုတဲ့ပါမညအနေနဲ့တော့အတူတူပါပဲတဲ့ဒါပေမဲ့လို့ကွဲပြားတာရှိသေးတယ်ဘလို့ကွဲပြားတယ်လဲလို့ဆိုတော့မြတ်စွာဘုရားဆက်မိတ်တယ်အတုတဝဘိက္ခဝေပုထုဇဉ်တော်ဒုက္ခာယဝေဒနာယသံဖုတ်သောဖုတ်ထမာနောသောစတိကိလမတိပရိဒေဝတိဥရတ္တလိန်ကန္တတိတံမောဟံအဘိသတိဘိက္ခဝေသဒ္ဒယံများတို့အတိတဝါပုထုဇဏောကိုယ်တို့တရားအတိမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်သည်ဒုက္ခာယဝေဒနာယသင်ရဲ့ခံစားမှုဖြင့်ဘုရားမှာတော့တွေ့ဖြစ်ရသည်ရှိသောသောသတိသို့ရည်သူသွေးဤကိလမတိပင်မဤပရိဒေဝတိကိုကျွေးဤဥရဒါလိန်ကန္တတိယမစီတိကိုကျွေးဤမာမောဟံအပိသတိဒေဝေရင်တို့ရောက်ဤကိုယ်တို့တရားအသိမရှိတဲ့လူသူ့မှာသင်ရဲ့ခံစားမှုပြတွေ့ကြုံရပြီဆိုရဲ့တဲ့အဲ့ဒီသင်ရဲ့ခံစားမှုကြောင့်ဆိုရင်ပုသေစိတ်တွေငိုကြွေးစိတ်တွေဆိုရင်ပုသေစိတ်တွေဖြစ်တယ်ငိုကြွေးမှုတွေဖြစ်တယ်စိတ်မချမ်းသာမှုတွေဖြစ်တယ်တကယ်တကယ်သင်ရဲ့ကိုအလွန်ကြီးမခံနိုင်ဘူးဆိုလို့ရှိရင်တော့ယင်ပတ်စီတိစိုက်ကြီးတကယ်ငိုကြွေးတာတောင်ဖြစ်တယ်ဟုတ်ပါလားမှန်ပါဘူ
း
မသေးကြဘူးလား ကိုယ်တို့တရားအသိရှိသူလားမရှိသူလားမရှိပါဘူးအဲကိုယ်တို့တရားအသိမရှိသူယမစီတိဖြစ်ရုံနဲ့ကာလေလာတချို့ကြတော့သဘင်တွေဖိုးယူဖျားကြလို့အဝတ်တွေအကျွတ်ကျွတ်အလွတ်လွတ်ဖြစ်လို့ဒီလိုတော့မဖြစ်သေးဘူးလား အဲ့ဒါကိုယ်တို့တရားအသိရှိတဲ့ပုဂ္ဂိုလ်ဒုက္ခခံစားရတာလားမရှိသူခံစားရတာလ
ား
ခံစားရတယ်တဲ့ဒါကြောင့်မလို့သောဒုက္ခယဝေဒနာယသံဖုဒ္ဓမာနောပဋိကဝါဟောတိသင်ရတဲ့ခံစားမှုနဲ့တွေ့တဲ့အခါကျတော့သူ့မှာထိကြိုက်တယ်စိတ်ဆင်းရတာခံစားရသည်ဖြစ်စေကိုယ်ဆင်းရတာခံစားရသည်ဖြစ်စေသူ့မှာထိကြိုက်တယ်စိတ်မှာထိကြိုက်တာပေါ့မဟုတ်ဘူးလ
ား
စိတ်မှာထိကြိုက်တယ်ဆိုတာစိတ်မချမ်းသာတာစိတ်ဆင်းရတာစိုးရိမ်တာပူဆွေးတာငိုကြွေးတာဒါပြောတာပေါ့
မှန်ပါ
ပါဟုတ်ကဲ့လား အဲ့ဒါလို့ထိကြိုက်တဲ့အခါကျတော့တမေနံဒုက္ခယဝေဒနာယပဋိကဝန္တံယောဒုက္ခယဝေဒနာယပဋိက ानु တယောသောအနုပေတိတမေနံဒုက္ခယဝေဒနာယပဋိကဝန္တံသင်ရသောခံစားမှုဖြင့်ထိခိုက်မှုရှိသောထိုပုဂ္ဂိုလ်ကိုတရားကိုယ်တို့တရားအသိမရှိတဲ့ပုဂ္ဂိုလ်ကိုဒ ုက္ခယဝေဒနာယဒုက္ခဝေဒနာ၌ယောပฏิဓာနုတယောအခြင်းပฏิဓာနုတရားကိအထီရှိဤဝါအစဉ်ကိစ္စရဲ့ရှိတော့ပฏิဓာခေါ်တဲ့စိတ်ဆိုးစိတ်တက်မှုစီအထီရှိဤသောပฏิဓာနုတယောထိုပฏิဓာနုတရားကိဝါအစဉ်ကိစ္စရဲ့ရှိတဲ့စိတ်ဆိုးစိတ်တက်မှုဆိုတဲ့ကိလေသာတတ္တိကိလေသာမျိုးစေးသည်အနုတေတိဝင်ရောက်ပြီးကိန်းတော်ဤဆလိုရာကတရားသည်မရှိတော့သူဝေဒနာကိုရှုသလားမရှုဘူးလားမရှုတော့ဝေဒနာသိသလားမသိဘူးလားမသိတဲ့အခါကျတော့အဲ့ဒီဝေဒနာကြောင့်သူ့မှာဆင်းရဲမဖြစ်ပါဘူးလားစိတ်မှာမထိခိုက်ဘူးလားထိခိုက်တယ်စိတ်ထိခိုက်ပြီဆိုတဲ့အခါကျတော့ဆင်းရဲတယ်ဆိုတာဒေါမနတာမဟုတ်ဘူးလားဒေါမနတာဆိုတာဒေါသနဲ့အတူတူပဲမဟုတ်လားစိတ်ဆိုးတာကိုတက်ကြွတဲ့ဒေါသခေါ်တဲ့စိတ်ညစ်တာစိတ်ဆင်းရဲတာစိတ်မချမ်းသာကိုဆုံးနစ်တဲ့ဒေါသခေါ်တယ်ဟုတ်တယ်မဟုတ်လားပฏิဃာနုတယဆိုတာအဲ့ဒီဒေါသကိုပြောတာပုဂ္ဂိုလ်ဟာဒီပုဂ္ဂိုလ်ဟာဖြစ်ပေါ်လာတဲ့ကိုယ်ဆင်းရဲကိုမရှိတော့မရှိတဲ့အတွက်စိတ်ပါဆင်းရဲတော့အဲ့ဒီဆင်းရဲတဲ့စိတ်ထဲမှာပฏิဃာနုတယဆိုတဲ့ဒေါသကဝင်လိုက်ကြရောဆိုကြပါလို့ယောဂီထိုင်းပြီးရှုမှတ်တယ်ရှုမှတ်နေတော့ယောဂီကတရားရက်ကလည်းပဲ56ရက်ရသည်56ရက်ဆိုတော့ဒုက္ခဝေဒနာနဲ့သိရနာတွေလည်းရှုရတာများတယ်မဟုတ်ပြီဘူးလားနာရာကျင်နာကြိုက်တာခေရာတောင်းတာတင်နာတွေနဲ့ရှုရတာများတယ်အဲ့ဒါကိုပဲဆရာသမားကသီခံပြီးတို့ရှုပါအချိန်တို့ထိုင်မှနဲ့အာတို့ကညွှန်ကြားတဲ့အခါကျတော့ဆရာသမားညွှန်ကြားတဲ့စကားလိုက်နာပြီးတော့တို့တို့ထိုင်နေတို့တို့ရှုတယ်တို့တို့ရှုတော့တို့တို့နားတယ်နောက်ဆုံးမှမတတ်နိုင်တဲ့အခါကျတော့ထွက်လိုက်ရတယ်အဲ့ဒီနာမှုကိုမခံနိုင်တဲ့အခါကျတော့မလွတ်လိုက်ရဘူးလားတွက်လိုက်ရပြီးထဇင်းဉဏ်ရှောက်တော့ဇင်းဉဏ်ရှောက်တဲ့အခါကျတော့အခွန္တနာမှုဆိုတဲ့ပฏิကဒုက္ခဝေဒနာတက်တာမသွားဘူးလားတက်တာသွားတော့ဟောအဲ့ဒီအခါမှာသူစိတ်လေးနည်းနည်းပါးပါးကြီးကြီးသားသားလေးဖြစ်လာပြန်တယ်ကြွားတယ်လှမ်းနေချတယ်ချူမှတ်တယ်ဇင်းဉဏ်တဏှာရှောက်ချူမှတ်တယ်နောက်တဏှာကြီးခဏရှုမှတ်တယ်တဏှာကြီးကိုရှုမှတ်တယ်သူထိုင်ခြင်းမလားမထိုင်ခြင်းမေးဘူးဟုတ်ကဲ့လားဘာကြောင့်တော့ထိုင်လိုက်ရဲ့ဖြင့်အဟဲဒီဒုက္ခနာရာကြီးပြန်ပြီးတော့တွေ့နေဦးမှာပဲစိတ်ထဲမရှိဘူးလားရှိပါဘူးအဲ့တော့တွေ့နေဦးမှာပဲဆိုတော့အဲ့ဒီတွေ့မှာကိုကြောက်ပြီးတော့စိုးရိမ်တာဆင်းရဲတာတခါမဖြစ်ဘူးလားဒါကိုပြောတာအနုတ္တယကိန်းတယ်ဆိုတာအဲ့ဒီနာမှုသူမတွေ့ခင်ကဒါကဘုန်းကြီးကရှုတဲ့ပုံကိုယ်ကိုပြောတာမရှုတဲ့ပုံကိုယ်မှလည်းပဲဆိုကြပါစို့အဲ့ဒီပရိသတ်ထဲမှာတရားမရှုဘူးတဲ့ပုံကိုယ်ပါလာတယ်အခုတရားနာနေတဲ့ဘယ်နှနာရီအစတရားနာလဲကြာလာပြီ6နာရီမိနစ်20ဟုတ်ကဲ့လားကြာလာပြီဆိုတော့မညောင်းဘူးလားညောင်းတယ်ညောင်းတယ်ဆိုတော့အညောင်းမပြေခြင်းဘူးလားပြေးခြင်းနဲ့ဟိုလိုပြောင်းဒီလိုပြောင်းဒါပေမဲ့ကိုကတရားနှလုံးသွင်းထားတယ်မဟုတ်တော့သီးမခံနိုင်တော့ထပြေးခြင်းနဲ့ပြေးလို့ရောဖြစ်ခဲ့လားထပြေးရင်တော့ဘာဖြစ်မလဲသူကတရားဆွဲမလဲဟမ်တရားတော့မဆွဲပါဘူးကိုကရှက်တယ်ကိုမဟုတ်ဘူးလားအဲ့တော့ပြေးနိုင်သေးရဲ့လားမပြေးနိုင်တော့နာနေတန်းနေပဲတော်ပြီဒီတရားဝင်ပြီတော့ကတော့မလာဘူးမဟုတ်ဘူးလားဘာဖြစ်လို့ညောင်းတော့တော့လို့ဟုတ်ကဲ့လားညောင်းတော့တော့လို့ဒါပြန်အဲ့ဒီပုဂ္ဂိုလ်မှလည်းပဲအဲ့ဒီတရားပေါ်ထဲမှာညောင်းတဲ့ဝေဒနာမဖြစ်ခင်တုန်းကတော့အဲ့ဒီညောင်းတာကိုစဉ်းစားပြီးတော့ဆင်းရဲတဲ့စိတ်ဆင်းရဲဒေါသရှိသလားမရှိဘူးနော်အခုတရားဝဲမှာထိုင်ပြီးတော့တရားနာတဲ့အခါကျတော့မှပဲညောင်းလာတဲ့အခါကျတော့ညောင်းတာကိုသူကမရှိတော့ဘူးမရှိတဲ့အခါကျတော့ညောင်းတာကသိမနေတာဆိုတော့ပိုးပြီးတော့ဆင်းရဲလာအဲ့ဒီအခါကျတော့မှသူ့စိတ်ထဲမှာညောင်းတာပေါ်မှာထပ်ပြီးစိတ်ဆင်းပြီးတော့ဆင်းရဲတော့တရားကလည်းရှည်တော့နောက်တော့မလာဘူးမဟုတ်ဘူးလားဒါမှမဟုတ်ဆိုလို့ရှိရင်ကအပြင်ဘက်ကလည်းနာတော့တယ်နော်အပြင်ဘက်ကလည်းနာတယ်ဆိုလို့ရှိရင်တော့ပြောင်းနေတယ်လို့ပြောင်းရွှေ့နေတယ်လို့ရွှေ့ရတယ်နောက်ဆုံးမှမတတ်တာမတတ်တာဘူးဆိုလို့ရှိရင်ပြန်သွားလိုက်လို့ရှိရင်လည်း ရဒီတော့နာမှုဆိုတဲ့ဒုက္ခဝေဒနာတည်းပြီးတော့အာယုံကိုအကြောင်းပြုပြီးတော့သူ့စိတ်ထဲမှာစိတ်ဆင်းရဲမှုဆိုတဲ့ဒေါသဝေမကိန်းဘူးလား